ရှမ်းပြည်တောင်ပိုင်းမိုးပြဲမှာစစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးပူးပေါင်းတပ်တွေနဲ့လေးရက်ဆက်တိုက်မနေ့ကအထိတိုက်ပွဲပြင်းထန်နေပါတယ်။တိုက်ပွဲအတွင်းမှာစစ်ကောင်စီဘက်ကလက်နက်ကြီးတွေအပြင်လေးချောင်းသုံးဘုံကျဲတိုက်ခတ်နေတာကြောင့်နေအိမ်20ထပ်မနဲ့ပျက်စီးသလိုအရက်သားထိခိုက်ဒေဆုံးမှုလည်းရှိတယ်လို့ဒေသခံတွေနဲ့ကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုကိုစံကျော်ကပြောပြပေးပါရှင်။
မိုးပြဲဘက်ကိုစစ်ကောင်စီတပ်တွေအင်အားလုံးရင်းနဲ့စစ်ကြောင်းဆင်လာပြီးစက်တင်ဘာ၈ရက်နေ့ကလေးကတိုက်ပွဲတွေစတင်ခဲ့တာပါ။မနေ့ကထီ၄ရက်ဆက်တိုက်ပြင်းထန်ခဲ့ပါတယ်။တိုက်ပွဲအတွင်းမှာစစ်ကောင်စီဘက်ကလက်နက်ကြီးပစ်ခတ်တဲ့အပြင်လေးချောင်းသုံးဘုံကျဲတိုက်ခတ်ခဲ့တယ်လို့မြို့ခံတူက VOA ကိုပြောပါတယ
်။၄ရက်ရှိပြီးတိုက်ပွဲကပြင်းထန်နေတယ်ပေါ့နော်။၈ရက်နေ့နေစပြည့်၃ရက်ဆက်တိုက်လို့ရင်းနဲ့လာကျဲတာပေါ့။ဒီနေ့ချင်းတွေကတော့လော့ဆယ်တော့ဘာမှလက်နက်ကြီးကဖြတ်နေချက်ပဲကြားသေးတယ်။ဆက်တိုက်တော့ရပ်တန့်ထားတာ၅မိနစ်လောက်ရှိနေပြီပေါ့နော်။အပြည့်သူထိခိုက်တာကလက်နက်ကြီးကြားတာကဟို၈ရက်နေ့ကလေးကတယောက်၂ယောက်လာပဲဒီဆောင်သားရှိတယ်ဥအိမ်တွေပြည့်စည်တယ်ဆန်စပါးတွေလည်းလုံသွားလက်လက်နေပြီးရှိတယ်နေရင်လည်းလာပြည့်ခါဆိုပြည့်စည်ပျော့ဆုံးမှုကတအားများတော့ပေါ့မနေ့ကမီးလုံသွားသုံးအိမ်လေးအိမ်ကလုံသွားတယ်ပေါ့ဒါနဲ့ပြည့်စည်သွားတယ်ဆိုလဲအဲ့ချေ20လောက်တော့ရှိတယ်ပေါ့
စက်တင်ဘာ12ရက်ဒီနေ့နေ့ခင်းပိုင်းမှာတော့နှစ်ဖက်အပြန်အလှန်ပြစ်ခတ်တန်းတွေမကြရသေးဘူးလို့အဲ့ဒီဒေတာခင်ကပြောပါတယ်လက်နက်ကြီးတန်းတွေကတော့အနည်းငယ်ကြားနေရတယ်လို့ပြောပါတယ်ပြီးခဲ့တဲ့စက်တင်ဘာ10ရက်နေ့ကလူနေအိမ်မှာလက်နက်ကြီးကြားအောင်ပောက်ကွဲလို့အရက်သား2ဦးထိခိုက်ဒေဆုံးခဲ့ပါတယ်လေကြောင်းကနေဘုံကျဲတိုက်ခိုက်တဲ့အတွက်နေအိမ်20ထက်မနည်းပျက်စီးတဲ့အပြင်ဆန်စပါးမီးလောင်တာတွေနေအိမ်တချို့မီးလောင်ပျက်စီးခဲ့တယ်လို့လည်းပြောပါတယ်တိုက်ပွဲတွေကြားစစ်ရှောင်ဒုက္ခသည်တွေအခက်အခဲမျိုးစုံရင်ဆိုင်ခဲ့ရတဲ့အကြောင်း VOA ကိုအခုလိုပြောပါတယ်
တော်တော်လည်းဥအိမ်လည်းမရှိတော့ဘူးပြက်စီးတဲ့ဟာလည်းပြက်စီးသွားကုန်ပြီပြက်စီးတဲ့ခါကျတော့လည်းကျွန်တော်ကဘယ်လိုမှခဲလဲသားလို့မရဒီခဲလဲသားလို့မရတဲ့အခြေအနေမျိုးဖြစ်နေတဲ့ခါကျွန်တော်တို့ပြည်သူကဘယ်လိုယုံထွက်ရမှလဲမသိဒီပြေဆောင်သွားမယ်ဆိုရင်လည်းသွားဖို့နေရာမရှိအဲ့ဒါကြောင့်ကျွန်တော်တို့အရှင်ရသသမီးတွေလည်းအရင်ဒုက္ခသွားဖို့နေရစအခက်အခဲများရှိပါတယ်
မိုးပြဲမြို့နယ်မှာစစ်ကောင်စီဘက်ကနယ်မြေရှင်းလင်းထိုးစစ်ဆင်နေပြီးဒေသခံပြည်သူ့ကာကွယ်တပ်ဖွဲ့တွေနဲ့မကြာခဏတိုက်ပွဲတွေဖြစ်ပွားလေ့ရှိပါတယ်။နှစ်ဖက်တိုက်ပွဲတွေအရင်ကထက်ပိုပြင်းထန်လာတယ်လို့လည်းမိုးပြဲစစ်ဆောင်အကူအညီပေးနေတဲ့သူတို့ကပြောပါတယ
်။မိုးပြဲမြို့ကကြာတော့ထူချာမှုအပြည့်ပါပဲ။ခဏခဏတိုက်ပွဲတွေကဖြစ်နော်ဒီခေါက်ကကြာတော့တော်တော်လေးကိုပြင်းထန်လာပေါ့နော်။အရင်ကဆိုဒီမနေ့ပိုင်းကြည့်ဆိုညနေလောက်ဆိုအဲစိတ်သွားတော့ပေါ့နော်။အဲဒီခေါက်ဖြစ်တာပြင်းထန်တဲ့တိုက်ပွဲပေါ့ဗျာ။
ဟော
င်းနေဒီရလည်းနေရောအဆောင်မှာ
တိုက်ပွဲပြင်းထန်တဲ့နေရာတဝိုက်ကဒေသခံတွေဘေးလို့ရတိတ်ဆောင်နေကြရပြီးချက်ချင်းနေအိမ်တွေကိုစွန့်ခွာခဲ့ရတာဖြစ်လို့စားတောက်စရာရိတ်ခအခက်ခဲရင်ဆိုင်နေရသူတွေလည်းအများပြားရှိပါတယ်။လေးရက်ဆက်တိုက်ဖြစ်ခဲ့တဲ့မိုးပြတိုက်ပွဲအတင်းမှာကာကွယ်ရေးတပ်ဖက်က2ဦးသေဆုံးခဲ့တယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့ကသတင်းထုတ်ပြန်ပါတယ်။စစ်ကောင်စီဘက်ကအယောက်20ကျော်သေဆုံးပြီးထိခိုက်ဒဏ်ရာရရှိသူလည်းရှိနေကြောင်းသတင်းထုတ်ပြန်ပေမဲ့ထိခိုက်ဒဏ်ရာရတဲ့သတင်းတွေနဲ့တိကျအတည်ပြုချက်မရရှိသေးပါဘူး။စစ်ကောင်စီဘက်က MA1 တနက်တလက် MA3 တနက်နှစ်လက်ဆက်သွယ်ရေးအထိုင်ဆက်တစ်လုံးနဲ့လက်နက်ခဲယံတွေတင်စီရမိခဲ့တယ်လို့ KNDF ကပုံတွေနဲ့သတင်းထုတ်ပြန်ထားပါတယ်။ထိခိုက်ဒဏ်ရာရတာလက်နက်တင်စီရမိတာတွေနဲ့ပတ်သက်ပြီးစစ်ကောင်စီနဲ့ဒေသကာကွယ်ရေးတပ်ဖွဲ့တွေကြားထုတ်ပြန်တဲ့သတင်းတွေမှာကွဲလွဲချက်တွေရှိနေပါတယ်။ဒေသခံအိုးအိမ်တွေပျက်စီးတာအရက်သားတွေထိခိုက်ဒဏ်ရာရတဲ့နဲ့ပတ်သက်လို့လည်းနှစ်ဖက်အပြန်အလှန်ဆွတ်ဆွဲလိရှိပါရခင်ဗျာ